မြန်မာနိုင်ငံအတွင်းစေပဋိခပဋိပခတွေကြောင့်နေရစွန့်ခွာထွက်ပြေးရသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတော်ကိုလိုအပ်နေပါတယ်။တချို့ဆိုယာယီစစ်ချောင်းစခန်းတွေမှာအချိန်တော်တော်ကြာကြာနေရပြီးအခြေခံလိုအပ်ချက်တွေဖြစ်တင်းနိုင်ဖို့အတွက်ပါခက်ခဲနေကြတာပါ။ဒီဒုက္ခတွေတွေအတွက်နိုင်ငံတကာရဲ့အကူအညီယာယီအလားအလာကဘယ်လိုရှိနေပါလဲ။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမြတ်မုံပြောပြပေးပါဦးခင်ဗျာ။
မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ချိန်ကနေစလို့အခုနှစ်2022ခုနှစ်မေလအစောပိုင်းအထိပြည်တွင်းနေရဲစွန့်ခွာသူဥယေဟာ9,300,600ကျော်အထိရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကသတင်းထုတ်ပြန်ပါတယ်သူတို့တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတွားရောက်ကူညီခွင့်ပေးဖို့ကလည်းအမြန်ဆုံးလိုအပ်နေပါတယ်လို့ဖော်ပြထားပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားအပြန်အလှန်ပစ်ခတ်မှုတွေရှိနေလို့နေအိမ်တွေကနေစွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတဲ့ကယားပြည်နယ်ဒေသခံအခေါ်ကရင်နီကဒေသခံအများစုဟာစစ်ဆောင်တဲ့နေရာတွေမှာလဲစားနပ်ရိက္ခာနဲ့နေထိုင်ရေးအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်စစ်ဘေးဒုက္ခတွေတထောင်ဝန်းကျင်အတွက်ဒေသခံတွေကသာအဓိကကူညီပေးနေပြီးအချိန်ကာလကြာလာတာနဲ့အမျှနိုင်ငံတကာရဲ့ထောက်ပံ့မှုရနိုင်မှုကိုလည်းကြိုးပမ်းနေပါတယ်လို့ကူညီပေးနေသူတဦးကပြောပါတယ်
။ဟောနိုင်ငံတကာဒီအဖွဲ့အစည်းတွေကလည်းတို့မှလည်းသူတို့ရဲ့ policy တွေရှိတယ်လို့နော်။သူတို့ရဲ့ policy တွေသူတို့ရဲ့ guideline တွေရှိတယ်။အခုကျွန်တော်တို့ဒီ local မှာကျွန်တော်တို့ဖွဲ့ထားတဲ့အဖွဲ့နဲ့အဲဒီနိုင်ငံတကာကဒီအကူအညီရယူနိုင်မယ့်အခွင့်အရေးကလလော့စိတ်ကတော့မမြင်သေးဘူးပေါ့ဆိုတော့နိုင်ငံသားအကူအညီတွေကသူတို့အကူအညီပေးတော့မယ်ဆိုတော့မှသူတို့ရဲ့ဒီသူတို့ရဲ့ policy နဲ့သူတို့ရဲ့ဟို guideline တွေနဲ့သူတို့ညီမသူတို့ကဟိုအကူအညီထောက်ပံ့တော့သူ
ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေပင်တရနယ်တောင်ကြီးမြို့နယ်တွေမှာယာယီလာပြီးခိုလုံနေကြတဲ့ကယားပြည်နယ်ကနေရဲစွန့်ခွာလာသူတွေကိုကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကစားနပ်ရိက္ခာဖြန့်ဖြူးပေးနေပြီးတော့ဒေသခံအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ပြီးခဲ့တဲ့ရက်ပိုင်းတုန်းကသတင်းထုတ်ပြန်ထားပါတယ် WFP အနေနဲ့မြန်မာနိုင်ငံအတွင်းကအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေမှာအသုံးပြုဖို့အတွက်ဒိမတ်နိုင်ငံကအမေရိကန်ဒေါ်လာ 3.8 တန်းကိုလည်းကူညီထားပါတယ်စစ်ပြေးဒုက္ခတဲ့6,000ကျော်ရှိနေတဲ့ဖရူဇိုမြို့နယ်အနောက်ဖက်ချမ်းမှာလဲမိုးရင်းကာလနီးလာလို့လမ်းပန်းဆက်တွေအခက်ကြုံနေပြီးစားနပ်ရိက္ခာတည်ယူဖို့လည်းခက်ခဲနေပါတယ
်။လမ်းပန်းဆက်တွေကတော့ငါပြောနေမျိုးမိုးရွာလာရင်ချော်တယ်ရိက္ခာတွေရောက်ဖို့အရင်ထိခဲတဲ့ခါကြတော့ငါပြောနေမျိုးပေါ့နော်။ဒီစားနပ်ရိက္ခာပိုင်းပေါ့နော်အရင်ထိခဲတာတွေတော့ရှိတယ်ပေါ့နော်။
လက်တလုံးမှာတော့စစ်ဘေးဒုက္ခတွေတွေအတွက်စစ်ဆောင်ကော်မတီကနေပဲအလှခံပြီးစားနပ်ရိက္ခာပြန်လည်ဖြန့်ဝေပေးနိုင်မှုကြိုးပမ်းနေရပါတယ်။ဒါကြောင့်နိုင်ငံတကာအဖွဲ့အစည်းတွေရဲ့လူသားချင်းစာနာမှုအထောက်ပံ့ရနိုင်ဖို့ကတော့အလံဝင်နေတယ်လို့ဖရူဇိုမြို့နယ်အနောက်ဖက်ချမ်းစစ်ဘေးဆောင်ကူညီဆောင်ရှောက်ရေးကော်မတီရဲ့တာဝန်ရှိသူတဦးကပြောပါတယ်
။ဟောကျွန်တော်တို့ဖရူဇိုနောက်ဖက်ချမ်းကိုအလှပေးမယ်ဆိုတော့ဟိုရမျိုးရဲ့ဆက်တော့ရှိသေးတယ်ကွာ။စားတော့မစားရသေးဘူးပေါ့နော်။အခုလောလောဆယ်အစီအစဉ်ရှိတော့ပေါ့။ဥပမာကျွန်တော်တို့ဆိုအခုဆိုမွေးတွင်ပိုင်းစပြီဆိုတော့ပေါ့နော်။ကျွန်တော်တို့ကော်မတီကတော့ငါပြောလို့မျိုးတော့တော်တော်ခက်ခဲလာတယ်။အဖြစ်ဆိုသမင်းလောက်ရှိပြီရောနော်
။မြန်မာနိုင်ငံတွင်းကလူပေါင်း6တန်းနဲ့2သိန်းအတွက်လူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခုနှစ်အတွက်အမေရိကန်ဒေါ်လာ826တန်းလိုအပ်နေပါတယ်။ဒီပမာဏကပြီးခဲ့တဲ့နှစ်ခါထက်နှစ်ဆပိုများတယ်လို့ UNOCHA ကပြောထားပါတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကတော့ရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားပြည်နယ်တို့မှာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်ချက်တွေကိုထိထိရောက်ရောက်ဖြည့်ဆည်းပေးနိုင်ရေးအတွက်တောင်ကြီးမြို့မှာရုံးခန်းနဲ့စားနပ်ရိက္ခာတိုလောင်ရုံတစ်ခုကိုအခြေစိုက်ဖွင့်လှစ်ထားတယ်လို့ဆိုပါတယ်မြန်မာနိုင်ငံတွင်ပဋိပက္ခတွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုအာဆီယံအသင်းကြီးမှလည်းဆွေးနွေးနေတာရှိပါတယ်ဒါပေမဲ့ဒီအကူအညီတွေကိုပေးမဲ့ပုံစံနောက်အကူအညီပေးရလုပ်ငန်းတွေအကောင့်ထဲဖော်မဲ့ကိစ္စတွေနဲ့ပတ်သက်လို့အာဆီယံအဖွဲ့အတွင်းမှာလည်းသဘောမတူညီမှုတွေရှိနေပါတယ်။မြန်မာစစ်ကောင်စီဘက်ကတော့သူတို့တတ်မှတ်ထားတဲ့မူပေါင်းအတွင်းကနေတရားဝင်ဆောင်ရွက်မယ်ဆိုရင်လက်ခံပူးပေါင်းသွားမယ်လို့တုံ့ပြန်ထားတာရှိပါတယ်ရှင်။